ပြည်သူငငယ်ညီလာခံ21ရာစုပင်လုံးတတိယအကြိမ်အစည်းအဝေးကိုဇွန်လ30ရက်နေ့မှာကျင်းပဖို့အစိုးရကရာထားပြီးနိုင်ငံလက်နက်ကိုင်အဖွဲ့ EU ဘက်ကဒီရက်ကိုအကြမ်းဖျင်းအဖြစ်သဘောတူလိုက်ပြီးဖြစ်ပါတယ်။ညီလာခံကျင်းပမယ့်ရက်ကိုတော့တိုင်းသာ EU ဘက်ကမကြာခင်ကျင်းပမယ့်အစည်းအဝေးပေါ်မှာမူတည်နေပါတယ်။21ရာစုပင်လုံးတတိယအကြိမ်အစည်းအဝေးကျင်းပနိုင်မယ့်အလားအလာနဲ့ပတ်သက်လို့ VOA သတင်းတော့ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့တနင်္ဂနွေလုံးကိကတ်တက်ခဲမှုရစဲရေးသဘောတူစာချုပ် NCA ရတနည်းကိုနှစ်ချိန်ကျင်းပဖို့တတ်မှတ်ထားတဲ့ပြည်တော်စုငင်းချင်းညီလာခံဟာအခုဆိုရင်မကျင်းပနိုင်တာတနည်းကြာမြင့်ခဲ့ပြီဖြစ်ပါတယ်ပြီးခဲ့တဲ့မေလကုန်မှာနောက်ဆုံးကျင်းပဖို့တတ်မှတ်ခဲ့ပြီပဲအစိုးရနဲ့တိုင်းဒေသလက်နက်ကိုင် EAO အဖွဲ့တွေမေလကုန်ပိုင်းကအလို့သဘောတွဲဆုံပြီးတဲ့နောက်မှာဇွန်လအတွင်းမှာကျင်းပဖို့ထပ်မံရွှေ့ဆိုင်ခဲ့ကြပါတယ်လောလောဆယ်မှာတော့ဇွန်လ30ရက်နေ့မှာကျင်းပဖို့အတွက်အစိုးရဘက်ကတတ်မှတ်ရထားခဲ့တယ်လို့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဘက်ကလည်းအကြံပြင်းအားဖြင့်ဒီရက်ကိုလက်ခံထားကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစောထေကပြောပါတယ
်ဇွန်လပြောင်းမှာသင်္ကန်းကြီးဌာန21ရက်ကကျင်းလို့ဒီရက်ကီစောက်နေလို့ကျွန်တော်တို့ကရာထားတဲ့ရက်ပေါ့နော်အဲ့ဒါအောင်လို့သူတို့ကကြံပြီးတော့ကြံကြွားပြီးတော့ဥပမာသူတို့ CS ပြန်မှာဤနေမှာကြံစင်းနေပြီးတော့ကျွန်တော်တို့ရပြန်ပြောမယ်ကြံနေမယ်ဆိုရပြောရပါတော့ကျောင်းပြောတော့ကျွန်တော်တို့အကြံဉာဏ်ရသေးတော့အဲဒီလိုနဲ့ကျင်းပဖို့အတွက်လိုအပ်တဲ့ကျောင်းကောင်ဒီ GPT ကျေးဇူးဒါရိုက်အဲကျင်းပရမယ်ဆိုတဲ့အားပေါ်မှာကျွန်တော်တို့အမှတ်တော်ကတော့သဘောတူတယ်အဲ့ပေါ်မှာတော့အခုကျင်းပမယ်ရက်ကျောင်းကောင်တွေတော့ပုံနေ GPT ကျေးဇူးအပြင်ဟုတ် GPT ကျေးဇူးတော့ပုံနေတယ်ပေါ်မှာတော့ကျွန်တော်တို့အတူတူပဲကျန်နေတယ်ဒါပေမဲ့ကျောင်းကောင်တွေနဲ့ပတ်သက်တော့သဘောတူတာတော့ကျွန်တော်ကတော့ကျင်းပဖို့သဘောတူတာ
ညီလာခံမတိုင်ခင်မှာလုပ်ငန်းကော်မတီစည်းဝေးတွေနဲ့ UPDJC ခေါ်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီစည်းဝေးစတာတွေကျင်းပရမှာဖြစ်ပြီးဒီစည်းဝေးတွေကျင်းပဖို့အတွက်အနည်းဆုံး15ရက်လောက်အချိန်ယူရမှာလည်းဖြစ်ပါတယ်။ဇွန်လ30ရက်နေ့မှာစတင်ကျင်းပနိုင်မယ့်အလားအလာနဲ့ပတ်သက်ပြီး KNU ခေါ် KNU မျိုးသားအစည်းအရုံးရဲ့ဒုဥက္ကဋ္ဌဘရိုဆော့ဂွယ်ထူဝင်းကအခုလိုပြောပါတယ
်။ကျွန်တော်တို့အလို့သဘောတည်တဲ့အချိန်မှာတော့အဲ့လိုပဲဆုတ်ပြထားတာပေါ့နော်။ဒါနဲ့ဒီဆက်မမှုတော့တစ်ခက်စလုံးမှမရှိသေးဘူးလို့ကျွန်တော်တို့အဲ့လိုနားလည်တယ်။တိုင်းတော်လည်းကအဖွဲ့ရှိသေးတာသူတို့ကတော့ဒီရက်နော်အစိုးရရဲ့စုပြည့်ချက်ပေါ်လေစိုးရကိုစုပြည့်ချက်ကိုကုလမဲ့ပြည်ရဲ့ဒီစီးပွားမှာဆုံးဖြတ်လိုက်တယ်။ဒီရက်ဒီစီးပွားမှာတိုင်ခင်လည်းဒီတစ်ဖွဲ့ချင်းရဲ့သဘောထားတွေကိုသဘောထားတွေလည်းသူတို့ရယူတော့မှာပေါ့နော်။အဲ့ဒါရက်ကဖြစ်နိုင်မဖြစ်နိုင်ဘူးဆိုတာကကျွန်တော်တို့တစ်ခက်စလုံးပေါ်မှာလည်းမသိဘူး။
ပြည်တော်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံးတတိယအစည်းအဝေးကျင်းပဖို့ကြံ့ကြာနေတာဟာအဓိကအားဖြင့်ပြည်တော်စုကခွဲမထွက်ရေးနဲ့ကိုပိုင်ပြတ်ထန်းခွင့်အရေးကိစ္စလုံခြုံရေးကဏ္ဍအရတက်တွေပြန်လည်ပေါင်းစည်းရေးကိစ္စစတာတွေအပြီးအပြတ်မညီနိုင်နိုင်သေးတာကြောင့်လို့လဲသုံးသပ်တာတွေရှိနေပါတယ်လောလောဆယ်လာမယ့်21ရာစုပင်လုံးတတိယအစည်းအဝေးမှာဆွေးနွေးပွဲရှိတဲ့အချက်တွေကိုဘရိုဆော့ဂွယ်ထူဝင်းကအခုလိုဆက်ပြောပါတယ
်အခုကျွန်တော်တို့ခွင့်မထွက်ရနဲ့ဟိုဘက်ကျန်တန်းကူစတဲ့အကြီးကြီးကိုကျွန်တော်ဒီတော့ခေါင်းမှာဆွေးနွေးဆွေးနွေးတယ်ဒီညီလာခံပြည်မှာနောက်မှာဆက်ဆွေးနွေးအခုလောလောဆယ်ကတော့ကျန်တဲ့ဒီလူမျိုးကန္တာစီဝေးကန္တာနော်မြေရနဲ့တဘောပေါ့ကြီးပြချောက်ကိုကျွန်တော်ကိုကျွန်တော်တို့ဒါမျိုးငြိမ်းချမ်းရေးညီလာခံဆက်ကြမှုပြင်လို့ဒုတိယအစည်းအဝေးမှာဆုံးဖြတ်ချက်ချလို့မရသေးတဲ့ကိစ္စရပ်တွေရဲ့နောက်ပြီးတော့ကျွန်တော်တို့ပြန်လည်ပြီးတော့ဆွေးနွေးမယ်ဆိုတဲ့ကိစ္စတွေဆွေးနွေးမယ်ဆိုတော့တိတ်တော့ပြတ်မလာမှရှိဘူး
။လက်ရှိအကြသားဆိုးရလက်ထက်မှာ2016ခုနှစ်ဩဂုတ်လမှာ21ရာစုပင်လုံပထမအကြိမ်2019ခုနှစ်မေလမှာဒုတိယအကြိမ်ကျင်းပခဲ့ပြီးဖြစ်ပါတယ်။NCA ကိုတိုင်းဒေသလက်နက်ကိုင်အဖွဲ့ဆယ်ဘောကလက်မှတ်ရေးထိုးထားပြီးလက်မှတ်မရေးထိုးသေးတဲ့ကျုံမြန်မာနယ်စပ်အခြေစိုက်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကတော့21ရာစုပင်လုံတတိယအစည်းအဝေးကိုဖိတ်ကြားရင်တယောက်မှဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်
။ VOA သတင်းတော့ကိုမိုးစောရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။